ဖေဖော်ဝါရီလ၁ရက်နေ့အနာသိမ်းမှုဖြစ်ပွားပြီးတဲ့နောက်မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီပေးရနေတဲ့အခြေအနေတွေပြောင်းလဲသွားပြီဖြစ်ကြောင်းနော်ဝေးနိုင်ငံကကြေညာလိုက်ပါတယ်။အဲ့ဒီအပြောင်းအလဲကြောင်းနော်ဝေးနဲ့မြန်မာနိုင်ငံအစိုးရအဖွဲ့အစည်းတွေအကြားဆောင်ရွက်နေတဲ့အသိပညာပေးဆိုင်ရာအစီအစဉ်တွေအားလုံးကိုရပ်ဆိုင်းလိုက်ပြီးလို့နော်ဝေးအစိုးရကပြောပါတယ်။မြန်မာနိုင်ငံဟာအာရှမှာအစည်းအဝေးနိုင်ငံတနိုင်ငံဖြစ်ပြီးအနာသိမှုကမြန်မာပြည်သူတွေအတွက်ပိုပြီးအခက်အခဲဖြစ်စေမယ်လို့ပြောပါတယ်။အစိုးရချင်းဆက်ဆံနေတဲ့အစီအစဉ်တွေကိုရပ်ဆိုင်းလိုက်ချိန်မှာကုလသမဂ္ဂနဲ့လူမှုအဖွဲ့အစည်းတွေကတစင်ပေးရနေတဲ့အကူအညီတွေကိုတော့ဆက်လက်ပေးရသွားမယ်လို့နော်ဝေးနိုင်ငံကဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဒက်အက်နဲအော့စတိန်ကပြောပါတယ်။2021ခုနှစ်အတွက်နော်ဝေးနိုင်ငံကမြန်မာနိုင်ငံကအစိုးရအဖွဲ့အစည်းတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းဆောင်ရည်မြင့်တင်ရေးအတွက်နော်ဝေးကိုရိုနာ 66.5 သန်းဒေါ်လာ 9.8 သန်းပေးရဖို့ဘတ်ဂျက်ရထားထားတာဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးနဲ့စီးပွားရေးအားပေးကူညီမှုတွေလိုအပ်နေစေဖြစ်တာကိုမြန်မာနိုင်ငံအတွင်းကဒီမိုကရက်တစ်အင်အားစုတွေကပြသခဲ့ပြီးဖြစ်ကြောင်းဒါကြောင့်မြန်မာနိုင်ငံအတွင်းကလုပ်ငန်းအားလုံးကိုရပ်ဆိုင်းပြမှာမဟုတ်ကြောင်းနော်ဝေးနိုင်ငံကပြောပါရယ်လူကျိုးရေးကောင်စီမှာမြန်မာအာဏာသိမ်းကိစ္စကိုထက်သွင်းစဉ်းစားရေးအတွက်လူကျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့နော်ဝေးနိုင်ငံကကြိုးပမ်းခဲ့ကြောင်းဖေဖော်ဝါရီ4ရက်နေ့ကလူကျိုးရေးကောင်စီရဲ့ကြေညာချက်ကအကောင့်ဘက်ကဥတီတဲ့လှုပ်ရဖြစ်ပြီးအာဏာသိမ်းရမှာတာဝန်ရှိသူတွေကိုရှင်းရှင်းလင်းလင်းပြောကြားလိုက်တဲ့သတင်းစကားဖြစ်ကြောင်းနော်ဝေးနိုင်ငံကပြောပါရယ်ခင်ဗျမြန်မာ